ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာတော့ဆန္ဒပြတဲ့သူတွေကအိမ်ထဲကနေအပြင်မထွက်ဖို့အမိန့်ကိုမလိုက်နာပဲခံကွက်ဆန္ဒပြခဲ့ကြတာကြောင့်ဆန္ဒပြတဲ့သူ84ယောက်ကိုဖမ်းဆီးလိုက်တယ်လို့ဩစတြေးလျရဲတပ်ဖွဲ့ကပြောပါတယ်။ဒါပြင်နောက်ထပ်ဆန္ဒပြတဲ့သူ186ယောက်ကိုလည်းအများပြည်သူကျန်းမာရေးအတွက်ထုတ်ပြန်ထားတဲ့အမိန့်ကိုချိုးဖောက်မှုနဲ့သတိပေးအရေးယူလိုက်တယ်လို့ပြောပါတယ်။မဲလ်ဘုန်းမြို့မှာဗိုင်းရပ်စ်ကူးစက်သူရေအတွက်ဟာဒီနေ့မှာနောက်ထပ်41ယောက်ထပ်တိုးလာချိန်မှာပဲလူရပောင်းများစွာကဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ကြားရုံးရဆန်ခတ်တွေဖြစ်ခဲ့ကြတာပါပြီးခဲ့တဲ့သတင်းပတ်ကလည်းလူ100လောက်ဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတွေကြားမှာထိတ်တိုက်တွေ့ခဲ့ကြပြီးအများအပြားဖမ်းဆီးခံခဲ့ရပါတယ်ဩစတြေးလျနိုင်ငံမှာဗိုင်းရပ်စ်ကူးစက်သူ16000ကျော်ရှိပြီးတော့ဒီထဲက85ရာခိုင်နှုန်းကဗစ်တိုးရီးယားပြည်နယ်ကဖြစ်ပါတယ်ဗစ်တိုးရီးယားပြည်နယ်ရဲ့မဲလ်ဘုန်းမြို့မှာလည်းလူတွေကိုအပြင်မထွက်ကြဖို့အမိန့်ထုတ်ထားတာဟာသတင်းပတ်တွေနဲ့ချီရှိပြီးဖြစ်ပါတယ်။ဒါပေမဲ့လည်းလူတွေအနေနဲ့အရင်ကလိုတနေ့ကိုတနာရီအပြင်ထွက်ခွင့်ရတာကနေမနေ့ပြန်တနင်္လာနေ့ကစပြီးတော့တနေ့ကိုနှစ်နာရီအပြင်ထွက်ခွင့်ရမှာဖြစ်သလိုညမထွက်ရအမိန့်ထုတ်ပြန်ထားတာကိုလည်းအချိန်တနာရီရှော့ချသွားမှာဖြစ်တယ်လို့အာဏာပိုင်တွေကပြောလိုက်ပါတယ်ခင်ဗျာ။